လက်ပန်းចောင်းသားတပိတ်မှာဖမ်းဆီးခံရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေတခြားနိုင်ငံရေးအကျဉ်းသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့ရည်ရွယ်ချက်နဲ့ရန်ကုန်မန္တလေးတောင်ကြီးနဲ့နတ်တလင်းမြို့တွေမှာဆူတောင်းပွဲတွေကိုဒီနေ့မြန်မာနှစ်ဆန်းတရက်နေ့မှာပြုလုပ်ခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားတွေအားလုံးအ мян ဆုံးပြန်လည်လွတ်မြောက်ရေးအတွက်လူ80လောက်ကအင်းရကံမှာငါးလွတ်ပွဲလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီငါးလွတ်ပွဲမှာပါဝင်ခဲ့တဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ဗဟိုကော်မတီဝင်ဒေါက်ခင်ဝင်းကြီးကငါးလွတ်ပွဲအကြောင်းခုလိုပြောပါတယ်
။ကျမတို့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအမျိုးသမီးကွန်ရက်ပြန်ဥဆောင်ပြီးတော့ရောက်80ကျော်ပြုလုပ်ခဲ့ပါတယ်ရှင်။ငါတော့ငါအဆုံပေါ့နော်။ငါအဆုံကိုလွတ်ခဲ့တယ်ဟိုလောက်ရတဲ့ရည်ရွယ်ချက်ကတော့ကျမတို့တောင်းသားပြည်သူအလုံးသမားပေါ့နော်။ဆယ်သမားခန်းစီခံရတဲ့နိုင်ငံရေးအကျဉ်းသားများအားလုံးအမြန်ဆုံးပြန်လုပ်ရေးဆိုရင်ခေါင်းစဉ်နဲ့ကျမတို့လုပ်ခဲ့တာပါရှင်
။ဂိုးတိုင်းဒေသကြီးနတ်တလင်းမြို့မှာလည်းတရားဝရီအချင်းထောင်မှာဖမ်းဆီးခံရတဲ့ចောင်းသူចောင်းသားတွေရဲ့မိဘတွေအပါအဝင်မိသားစုဝင်100လောက်ကသူတို့ရဲ့တာသမီတွေပြန်လည်လွတ်မြောက်ရေးအတွက်နတ်တလင်းမြို့ကဖះမှာဆုံးကပ်ပြီးငါးလွတ်ဆူတောင်းခဲ့ကြပါတယ်နတ်တလင်းမြို့ဆူတောင်းပွဲမှာပါဝင်ခဲ့တဲ့ကိုသိမ်းမင်းဆိုးကဖမ်းခံရတဲ့ចောင်းသူចောင်းသားတွေအ мян ဆုံးလွတ်မြောက်ရေးအတွက်ဆူတောင်းခဲ့တာဖြစ်တယ်လို့အခုလိုပြောပါတယ
်9နာရီခွဲလောက်ကနေပြီးတော့10နာရီလောက်ကြာတယ်ပေါ့နော်10နာရီခွဲလောက်ထိပေါ့နော်ကျွန်တော်တို့ចောင်းသားဖမ်းဆီးခံចောင်းသားမိဘတွေရဲ့ဝင်းရံကြတဲ့မြို့ကန်ပြည်သူတွေအဲ့မှာဖះမှာမုံဆုံးကတ်တယ်နောက်ပြီးတော့ကျွန်တော်တို့ဟိုဖမ်းတင်ကြီးရီခံကတ်ပြီးတော့ထူတောင်းရတယ်နောက်ငါးတွေလွတ်ပြီးတော့အချင်းကြအောင်းသားတွေနဲ့ဝင်းရံပြည်သူတွေလွမြောက်ဖို့ထူတောင်းမှုလေးလုပ်ဖြစ်တယ်ကြဟုတ်ကဲ့လက်ဗရန်ဒီဟိုအကြံဖက်မှုမှာဖမ်းခံရတဲ့နတ်လင်းမျိုးကကြောင်းသားမိပါတယ်အဲလူဦးရေကတော့90နဲ့100ကျော်ရှိနေတယ
်ဒါအပြင်မန္တလေးမျိုးကမဟာမျက်မှုနှိဖះမှာလည်းဖမ်းခံရသူအားလုံးလွမြောက်ရေးအတွက်နိုင်ငံရေးတက်ကြွလှုပ်ရှားသူ90နီးပါးလောက်ကစုတောင်းပွဲလုပ်ခဲ့ကြတယ်လို့နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်အမာနီကပြောပါတယ်
ဒီကနေ့ကျွန်တော်တို့တွေလာဒီလက်ဗရန်ចောင်းသားတွေမော်ဘူးဒီဗမာပြည်တတိယမှာရှိတဲ့ဖန်စီခန်တောင်းသူလေသမားကအစအလုံသမားရောပါလေပေါ့နော်ចောင်းသားပြည်သူတွေဖန်စီခန်မိသေးပေါ်ရဲ့ဘက်ဒီအားလုံးကိုအမြင်လွတ်ပါစေဆိုပြီးတော့တာကလေးလေးတွေငှက်ထွတ်တယ်နောက်ကျကျွန်တော်တို့ငါးလွတ်ပါပဲလက်ဗရန်ဖန်စီခန်ကနေပြန်လွတ်လာတဲ့ចောင်းသားတွေရောပါပါတယ်မန္တလေးမှာလေဟိုဒီဘဂတ်ကចောင်းသားတွေရဲ့နောက်မန္တလေးဟာအချွာရောင်တရားတော်ဘုရားကြီးတွေရဲ့ချွာရောင်တန်ခါတွေရဲ့ပေါ့နောက်မန္တလေးကတက်ကြွလှုပ်ရှားသူများနဲ့ပေါ့နော်ပြူအောင်တန်ငါးတွေကအဲ့လက်ဗန်းမှာဖမ်းခံရတဲ့တန်ငါးတွေပြန်လွတ်လာတဲ့ထက်တန်ငါး6ပေါင်းနဲ့မှန်းတော့10နာရီ10မိနစ်လောက်ပို့စီစဉ်ထားတာပါဖျားကြီးရဲ့မှာကားကိုတလိမ်ကြီးမဲ့ဝင်လို့ရတယ်ဖျားကြီးရဲ့မှာအရန်ကိုပြည့်နေတော့အဲ့တော့17နာရီမှမှလုံဖြစ်ပါတယ်ရှင
်အလားတူရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမြို့မှာလည်းနိုင်ငံရေးပါတီတွေစုပေါင်းပြီးဖမ်းဆီးခံရတဲ့လေသမားကျောင်းသူကျောင်းသားတွေနဲ့အလို့သမားတွေအားလုံးလွတ်မြောက်ရေးအတွက်စုတောင်းပွဲကျင်းပခဲ့တယ်လို့ငါးလွတ်ပွဲလည်းကျင်းပခဲ့ပါတယ်ငါးလွတ်ပွဲကိုတောင်ကြီးမြို့ကံအောက်ရက်ွက်ကမြကန်သာရေကန်မှာကျင်းပခဲ့တာဖြစ်တယ်လို့88မျိုးဆက်ရှမ်းပြည်ကကိုဘိုဘိုဟန်ကပြောပါတယ
်ဒီမိုကရေစီပညာရေးအတွက်သပိန်ပေါက်တဲ့ចောင်းသားတွေအဲ့ဒီမှာအကြမ်းဖက်ဖြိုခွဲခံရတာနဲ့ပတ်သက်လို့တချို့ထောင်ထဲမှာရောက်နေကြတယ်တချို့လည်းဒီလိုပဲရှောင်တိန်နေကြတယ်အဲ့ဒီအပေါ်မှာလည်းကျွန်တော်တို့အခုလိုចောင်းသားလူငယ်တွေဖမ်းဆီးခံထားတာကိုသူတို့အ мян ဆုံးပြန်လွတ်မြောက်နိုင်ရေးအတွက်ကိုကျွန်တော်တို့အခုဒီနေ့မှာမြန်မာခုနှစ်1389ခုတင်တကူနေ့မှာကျွန်တော်တို့သူတို့ကိုပြန်လွတ်မြောက်ရေးအတွက်ကျွန်တော်တို့ဒီမှာငါလွတ်ပွဲလေးကျွန်တော်တို့ကျင်းပခြင်းဖြစ်ပါတယ
်မြို့သားပညာရေးဥပဒေပြင်ဆင်ပေးဖို့တပိတ်မောက်ခဲ့ကြတဲ့ចောင်းသူចောင်းသား80လောက်ကိုတရားဝရီအချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားပါတယ်ဒါအပြင်လေသမားအရေးအလုသမားအရေးလှုပ်ရှားသူတွေကိုလည်းပုံမှန်78တရားမဝင်စီတန်းလှည့်လည်မှုအပါအဝင်ပုံမှန်အမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းခံရသူ100နီးပါးလောက်ရှိတယ်လို့လည်းသိရှိရပါတယ်ရှင်